စစ်တပ်ကဖမ်းမိတရားစွဲဆိုထားတဲ့ဒီဒေါ်ဆန်းစုကြည်ရဲ့အမှုဟာ6လအတွင်းကနေနှစ်နဲ့ချီကြာသွားနိုင်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ခွင့်ရဖို့ကြိုးပမ်းနေတဲ့တရားလွှတ်တော်ရှေ့နေဦးခွင့်မောင်စောကပြောပါရယ်အခုချိန်ထိဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးပေမဲ့လည်းတရားရေးလုပ်ငန်းမှာမျှတမှုရှိဖို့မျှော်လင့်ထားတယ်လို့ပဲအစိုးဆုံးအတွက်လည်းပြင်ဆင်ထားရမယ်လို့သူကပြောပါရယ်မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
မြန်မာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းပြီးအရက်သားဆွေရခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုရာထူးကဖြုတ်ချနောက်သူမအိမ်မှာစကားပြောတဲ့ဆက်ဝေါ်ကီတိုကီတွေတွေ့လို့ဆိုပြီးပို့ကုံသွင်းကုံဥပဒေနဲ့တရားစွဲပါတယ်ဖေဖော်ဝါရီလ၁၆ရက်နေ့မှာတော့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲစည်းရုံးရေးဟာကိုရိုနာဗိုင်းရပ်စ်ဆိုင်ရာတမ်းမြေကန့်သတ်ချက်တွေကိုချိုးဖောက်တယ်လို့စေအိုစုကဆွဆွဲပြီးဒေါအောင်ဆန်းစုကြည်ကိုတဘာဝဘေးရန်တည်းရဲ့တားဆီးကာကွယ်ရေးဆိုင်ရာဥပဒေတွေနဲ့ထပ်တိုးတရားစွဲပါတယ
်အခုတော့ပုံကိုအတွင်းကိုဥပဒေပုံမှာရှင့်နေတယ်ကျွန်တော်ဟိုလုပ်တယ်တမှုအဲ့ဒီမှုကအမှုနံပါတ်38နော်2021အဲဟိုဇောတိတရားရုံးနော်နောက်တမှုကတော့ဒီတဘာဝဘေးရန်တည်းရဲ့ကိုစီမံမှုဥပဒေပုံမှန်25ပေါ့
အကောင်းဆုံးကိုမျှော်လင့်ထားပါတယ်အစိုးဆုံးအတွက်လည်းပြင်ဆင်ထားပါတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေဦးခင်မောင်စောက AFP ကိုတယ်လီဖုန်းနဲ့ဖြေကြားတာမှထည့်သွင်းပြောဆိုခဲ့ပြီးတရားရေးလုပ်ငန်းစဉ်မျှတမှုရှိဖို့မျှော်လင့်ကြောင်းပြောပါတယ်လာမယ့်မတ်လ၁ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုဒုတိယအကြိမ်ရုံးထုတ်ကြားနာဖို့ရှိနေပြီးဒီမတိုင်ခင်မှာအမှုတွေနဲ့တွေ့ဆုံခွင့်ရဖို့လျှောက်ထားခဲ့ပေမဲ့လည်းဘယ်ချိန်မှာခွင့်ပြုမယ်ဆိုတာမသိရဘူးလို့ရှင့်နေဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့လူကိုယ်တိုင်တွေ့ဆုံခွင့်မပေးတာကြောင့်တကယ်လို့ဗီဒီယိုဖုံးလိုက်နဲ့ဆက်သွယ်ရမယ်ဆိုရင်တော့ဆွေးနွေးချက်တွေပေါက်ကြားနိုင်တာကြောင့်ရှင့်နေနဲ့အမှုတွေကြားလွတ်လပ်စွာဆွေးနွေးတိုင်ပင်ခွင့်မရမယ့်အရေးကိုလည်းသူကစိုးရိမ်နေပါတယ်အနောက်ရှက်ကင်းကင်းနဲ့ဒေါအောင်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံနိုင်ရေးကပိုပြီးတင့်တော်တယ်လို့ရှင့်နေဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်ကရှင့်နေလို့အကြောင်းပြောပေမဲ့သမရဦးဝင်းမြင့်ကတော့သူကိုယ်တိုင်ကရှင့်နေဖြစ်တာကြောင့်သူ့ဖတာအမှုရင်ဆိုင်မယ်လို့ပြောခဲ့တာပါအခုတော့ရှင့်နေရှေ့ရလွှဲအပ်စာမှာဒေါအောင်ဆန်းစုကြည်လက်မှတ်ရေးထိုးနိုင်ရေးကိုပါအတော်လေးကြိုးစားနေကြရပါတယ
်ဦးမြင့်နိုင်ရဲမှုဦးမြင့်နိုင်တဲ့ police major ဦးမြင့်နိုင် said that he will manage to get the power of attorney for the lawyers
အခုလာမယ့်မတ်လ၁ရက်နေ့တရားရုံးကြားနာမှုမှာတော့တရားသူကြီးတရားလိုရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှိနေတို့ကအမှုကြောင့်နဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့တရားရုံးလုပ်ငန်းစဉ်အချိန်ကာလသတ်မှတ်ချက်တက်တည်ခေါ်ဖို့တွေကိုချိန်ဆကြရမှာပါအမှုကိုရိုးရိုးရှင်းရှင်းပဲတိဆောက်မယ်ဆိုရင်တော့6လအတွင်းမှာအမှုပြီးနိုင်ကြောင်းရှင့်နေဦးခင်မောင်စောကပြောပါတယ်။ဒါပေမဲ့အမှုကိုပိုပြီးရှုပ်ရှုပ်ထွေးထွေးတိဆောက်မယ်ဆိုရင်တော့တစ်နှစ်နဲ့အထက်အချိန်ဆွဲနိုင်တယ်လို့လည်းပြောပါတယ်။အချိန်ဆွဲနိုင်တဲ့အန်ဒီရှိလားလို့မေးတာမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေဦးခင်မောင်စောကဒီနိုင်ငံမှာဖြစ်ချင်တာတွေဖြစ်နေတာလို့ပြောပါတယ
်။ Any advice any legal advice from anyone?
ကြည်ရင်းပြပါကဥပဒေရေးရာအကြံပေးကြဖို့ကိုလည်းရှင့်နေဦးခင်မောင်စောကဖိတ်ခေါ်ပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်အမှုတွေဆွဲဆိုနေတဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂဗြိတိန်နဲ့အမေရိကန်ပြည်ထောင်စုဘက်ကကန့်ကွက်ရှုတ်ချထားပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Net Price က
I think it's fair to say that we are disturbed by reports that
နိုင်ငံတော်အတိုင်းအမြင်ကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်ပြစ်မှုဆိုင်ရာပုံမှားတွေနဲ့ထပ်ပြီးစစ်တပ်ကတရားစွဲတဲ့ကိစ္စအပေါ်အမေရိကန်ဘက်ကစိတ်ကတိကအောင်ဖြစ်ရပါတယ်တဲ့မတော်မတရားဖမ်းဆီးခံထားရတဲ့အရသားတွေနဲ့နိုင်ငံရေးခေါင်းဆောင်တွေအားလုံးကိုမြန်မာစစ်တပ်ဘက်ကချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်ဘက်ကထပ်ပြီးတောင်းဆိုပါတယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာပြောဆိုခဲ့တာပါကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့
This is a sham trial there's
ဒါကဟန်ပြအမှုစင်တာပါတဲ့အာဏာရယူဖို့တက်တက်လုပ်တာပါလို့ပြောဆိုဝေဖန်ထားပါတယ်